ရနာသိမ်းခံထားတဲ့မြန်မာနိုင်ငံမှာလူမမဲ့ကလေးငယ်တွေရဲ့လုံခြုံရေးစိုးရိမ်စရာရှိနေပြီးတော့မိသားစုတွေနဲ့အတူဖမ်းဆီးထိန်းသိမ်းထောင်ချခံနေရပါတယ်။ဒါဟာတည်ဆဲဥပဒေတွေကိုစန့်ကျင်ရာရောက်တယ်လို့ကလေးတွေငယ်အခွင့်အရေးချိုးဖောက်ရကြရလို့လေလူအခွင့်အရေးနဲ့ဥပဒေပညာရှင်တွေကထောက်ပြပါတယ်။ဆက်သွယ်နည်းညံ့ထားတဲ့မတ်စုမင်ကအကြောင်းစုံကိုပြောပြမှာပါရှင်
။မြန်မာနိုင်ငံမှာဆီယနာသိမ်းလိုက်တဲ့အချိန်ကနေစလို့ CDN အပါအဝင်ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့သူတွေကိုဖမ်းဆီးထိန်းသိမ်းချိန်မှာကလေးငယ်တချို့ဟာမိသားစုနဲ့အတူဖမ်းဆီးထိန်းသိမ်းခံရတာရှိတယ်လို့မိဘတွေတင်းချောင်နေတဲ့အတွက်လာသားအွယ်ကလေးငယ်တချို့စစ်တပ်နဲ့လုံခြုံရေးအာဏာပိုင်တွေကခေါ်ဆောင်စစ်ဆေးမှုတွေလည်းရှိခဲ့ပါတယ်။အလားတူဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ခဲ့လို့ဆိုပြီးဖမ်းဆီးထိန်းသိမ်းခံရသူတွေထဲအရွယ်မရောက်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့နိုင်ငံတော်ဝန်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတွေတို့ကြာတိုက်ခိုက်မှုတွေအတွင်းမှာကလေးငယ်တချို့ပါအသက်ဆုံးရှုံးခဲ့ရတာတွေရှိနေပါတယ်။ဒီသတင်းပတ်တွေနဲ့သတင်းဌာနတချို့ရဲ့ဖော်ပြချက်မှာအင်းစိန်ချင်းအောင်နဲ့မှာ CDN ထခင်ကိုဖမ်းမမိတဲ့အတွက်မိခင်အဖွားဖြစ်သူနဲ့ထိန်းသိမ်းခံထားရတဲ့၃နှစ်အရွယ်သမီးငယ်နောက်တကြံကာလဖောက်ခွဲမှုတွေအတွင်းမှာမိခင်ဖြစ်သူပါဝင်နေဆိုတဲ့ဆွဲချက်နဲ့၃နှစ်အရွယ်သားဖြစ်သူကိုမူကြိုတက်နေတဲ့အချိန်မှာခေါ်ဆောင်ခံလိုက်ရတာ NNI လွတ်တော်ကိုယ်စားလှယ်ဖခင်ကိုဖမ်းမမိတဲ့အတွက်အသက်ဆယ်လအရွယ်ကလေးငယ်အပါအဝင်မိခင်ဖြစ်သူနဲ့မိသားစုဖမ်းဆီးခံရတာမျိုးအပြင်တစ်ဖက်အကြံအလှတိုက်ပွဲတွေကြားမှာအသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့လူငယ်တချို့တက်ဖြတ်ခံရတာတွေရှိခဲ့တယ်ဆိုတာကိုဖော်ပြရေးသားချပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးနဲ့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။အခုလိုမျိုးအရွယ်မရောက်သေးတဲ့ကလေးငယ်တွေနဲ့လူငယ်တွေအပေါ်မှာဖမ်းဆီးထိန်းသိမ်းနေတာစစ်ကြောရေးစခန်းတွေအချုပ်ခန်းတွေနဲ့ထောင်တွေထဲမှာခေါ်ဆောင်အကျဉ်းချခံရတာတွေကနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဥပဒေပညာရှင်တွေကထောက်ပြပါတယ်။ကလေးငယ်အခွင့်အရေးကိုချိုးဖောက်ရာရနေပြီးမြန်မာနိုင်ငံတွင်းကလေးငယ်တွေနဲ့အသက်အန္တရာယ်လုံခြုံရေးဟာစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်နေပြီလို့လူ့အခွင့်အရေးရှင်တွေဦးမင်းလွင်ဦးကထောက်ပြပါတယ်
။ကျွန်တော်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာလူကြီးတွေကိုမတွေ့တဲ့အတွက်ကလေးငယ်တွေကိုဖမ်းဆီးတဲ့ကိစ္စအတူတူကျွန်တော်တော်တော်များများကြုံတွေ့ရတာရှိတယ်။နောက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရတဲ့ကလေးငယ်တွေလည်းကျွန်တော်သာမန်မသိအောင်ပျောက်ဆုံးနေတယ်ဆိုတာလည်းတချို့ကျွန်တော်သိရတယ်။နောက်ဒီတော့တချို့ဒေသတွေမှာဆိုလို့ရှိရင်ဒီကလေးငယ်တွေကိုတတ်တတ်တဲ့ဒီရှိရဆိုတာတွေလည်းကျွန်တော်ကြားသိနေရပါတယ်။နောက်ပြီးတော့တခါအတမပြည့်စည်တဲ့လူငယ်တွေအမိချင်းနေပြီးတော့လူငယ်ချင်းနေစကားတွေမှာနှိမ့်ချညီမမှုတွေရှိနေတယ်ဆိုတာတွေလည်းကျွန်တော်ကြားသိနေရပါတယ်။အဲ့တော့ဒီလိုမျိုးကိစ္စတွေကကျွန်တော်ကလေးငယ်ကိုရေကိုတည်ရင်းချိုးပေါက်တာဖြစ်တယ်ကလေးတွေနေတဲ့ဆိုင်နဲ့နိုင်ငံတကာဥပဒေကြမ်းတဲ့တွေကိုလိုက်နာခြင်းမရှိဘဲနဲ့စောင့်နေနေဆိုတာတွေပဲကျွန်တော်တို့နေနဲ့ပြောနေပါလိမ့်မယ်အခုဖမ်းဆီးထိန်းသိမ်းခံရတဲ့ကလေးတွေကလည်းဘာမှရသွေးမှုကျွန်းလာခြင်းမရှိတဲ့အတွက်ဖမ်းဆီးထိန်းသိမ်းခံရတာမတရားဖမ်းဆီးထိန်းသိမ်းခံရတယ်လို့ပဲကျွန်တော်ပြောနေပါလိမ့်မယ်အဲဒီလိုလှုပ်ဆောင်တဲ့လှုပ်ဆောင်မှုတွေကကျွန်တော်တို့လူခွင့်ရေးစံနှုန်းဆောင်မင်းနဲ့တိုင်းမယ်ဆိုလို့ရှိရင်လုံတော်မှာဆိုးသွားတဲ့အချိန်မျိုးဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။နောက်ပြီးတော့အခုအချင်းတော်အတွင်းမှာဖပစ်တင်မင်းချင်းခံရတဲ့ကလေးငယ်တွေလည်းတချို့ရှိတယ်ဆိုတော့ကျွန်တော်သိရတယ်။ဒါရီယာကလေးငယ်ခွင့်ရင်းကိုချိုးပေါက်အတီးလင်းချိုးပေါက်နေတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ဒီကဒီအတမမကြည့်သေးတဲ့ကလေးငယ်တွေလည်းနောက်ပြီးတော့ဒီမွေးကစားကလေးငယ်တွေလည်းဆယ်နှစ်မပြည့်သေးတဲ့ကလေးငယ်တွေတော့ဖမ်းဆီးထိန်းသိမ်းခြင်းတာကျင်းဟာကျွန်တော်တို့မြန်မာပြည်တွင်းပြသထားတဲ့ဥပဒေနဲ့ကိုအတည်ပြုဆန့်ကျင်ချိုးဖောက်ရောက်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
အခုလိုလာသားကလေးငယ်ပါဝင်အသက်မပြည့်သေးတဲ့လူမမဲကလေးငယ်တွေကိုဝင်ဆောင်မိခင်တွေကနေမွေးဖောက်လာတဲ့ကလေးငယ်လေးတွေကနေအစားကလေးငယ်တွေကိုထိန်းသိမ်းထားတဲ့ကိစ္စဟာမြန်မာနိုင်ငံတွင်းကတည်ဆဲဥပဒေတွေနဲ့အချင်းအောင်လက်ဆွဲဥပဒေတွေကိုပါချိုးဖောက်ရာကျတဲ့အခြေအနေဖြစ်နေတယ်လို့ရှေ့နေကြီးဦးကြည်မြင့်ကသုံးသပ်ပါတယ
်ကိုဝင်နဲ့အရင်မှနဲ့ပါသွားပြီထောင်ထဲမှာမွေးရယ်လေထောင်ထဲမှာပဲအဲ့အမိန်နဲ့အတူနေရတယ်အဲ့ကလေးလည်းအများကြီးပဲအဲ့တော့ဥပဒေရောက်ပြောရမယ်ဆိုရင်ကလေးတွေဥပဒေတွေရှိတယ်။ကလေးတွေဥပဒေရှိတယ်။နောက်တစ်ခုကအကျဉ်းအောင်လဲဆွဲဥပဒေတွေရှိတယ်။အဲ့ဒီဥပဒေတွေဒီဟာဆိုလို့ရှိရင်ကလေးတွေကိုအဲ့လိုအကျဉ်းအောင်တွေမှာရှောက်ထားမှုမရှိဘူး။အလူကြီးနဲ့ရောပဲလူကြီးထောင်မှာထားရဘူး။ဒါဥပဒေတွေပဲ။အဲ့နိုင်ငံတကာဥပဒေတွေရလည်းလူခွေဥပဒေတွေရလည်းပဲ။ကလေးတွေကိုအဲ့လိုမထားရဘူး။ဒီဆိုရင် SCRC လိုဟာမျိုးတွေအချက်ချင်းတွေပွဲတွေတော့တော့ဘာမှမရှိဘူး။ပေးမပေးသွားဘူး။အဲ့ပိုးဆိုးတာပေါ့။ မမနဲ့ကမှလူ့ဝေးကော်မရှင်ဆိုတာရှိရင်အဲ့ဒီကော်မရှင်မျိုးတွေရှိတယ်။ဒါနဲ့သူတို့လုပ်ပြီးလူ့ဝေးကော်မရှင်ရဲ့ထောက်လေးစစ်ရမယ်။ရှိပြီးတော့ရေအဲ့ဒီဟာတွေလုပ်ရမယ်။အဲ့ဒါလေးလုံးဝပဲအဲ့ဒီလုံးတဲ့လူဝင်ကောမရှိအောင်လုပ်တော့ဘူးကျွန်တော်တိုင်ပြည်ကအဲ့လိုနေရတဲ့ခါမှာကလေးရောလူကြီးတွေရောသူတို့ကလေးတွေပို့နေတာပေါ့ဗျာနော
်အခုလိုကလေးတငယ်တွေကိုဝင်ဆောင်မိခင်တွေနောက်အမျိုးသမီးတွေဟာစိတ်အုပ်ချုပ်ရေးအောက်လုံခြုံမှုကင်းမဲ့နေတဲ့အခြေအနေအတန်အငယ်စိုးရင်ရတဲ့အနေအထားမိဘမိခင်ဖခင်ကိုထိမ့်သိမ်းခံရတဲ့အခြေအနေတွေကိုနစ်နာသူတွေဘက်ကတရားမျှတမှုရနိုင်မှုဖြစ်စဉ်တွေကိုသတင်းမှတ်တမ်းရယူတာနိုင်ငံတကာကလေးတငယ်နဲ့အမျိုးသမီးခွင့်ရေးလှုပ်ရှားနေတဲ့လူခွင့်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်ကြားအသိပေးတင်တယ်လို့လည်းအကြံပေးပါတယ
်။ပြန်မင်းဆွေးတာကိုခေါ်တယ်အဲ့ဒါဘယ်လောက်ခွင့်ရှိမလဲခင်ဗျာလေဘယ်ဒီဒီဆိုင်ရာမှလည်းအဲ့လိုတွေဘလို့ဘူးသဘောအားဒီကသူလူစားဖြစ်နေတာအာအဲ့ဒါတွေကအခုမှတ်တမ်းနဲ့ဝင်ပြီးတော့ကဘာပြီးအောင်လုပ်ပြရမယ်နောက်တစ်ခါခုခင်ဗျားတို့ကျွန်တော်တို့ပြောလို့လို့အတန်ခွင့်ခံတာတွေကလည်းပြောပြနေရမှာပေါ့ဗျာကျွန်တော်တို့ဆိုလဲဒီကိစ္စတွေအတွက်အနေအလွန်ကြီးတယ်အနေအလွန်ကြီးတယ်သူတို့ဘာလို့မှန်တာပြောရင်ဘာမှမတတ်ဘူးဗျာကပီးသူကဘာရောပြည်သူတွေရောပြောင်းလုပ်ပေးရမယ်အဲဒါကိုအခုကြီးနိုင်တာကဘုရားသံဝေဌာနတွေနဲ့ပြောပေးရမယ်နိုင်ငံတော်အဖွဲ့အစည်းတွေကဝိုင်းပြောပေးရမယ်နောက်ဥပဒေလေးစားဖို့ပဲအဲ့ဒီလုပ်တွေလုပ်ရမှာပေါ့ဗျာ
ဆရာနာရှင်စန့်ကြီးလှူရှာမှုတွေမှာမိဘတွေပါဝင်လို့ကလေးတွေတချို့ထိမ့်နေခင်ရတာရှိတယ်။စစ်တောင်စစ်တပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြောင့်တိုက်ပွဲတွေအချင်းစစ်ထက်တိုက်ခတ်မှုတွေမှာလက်နက်ကြီးချင်းနဲ့အသက်ဆုံးရတာရှိတယ်။အများကတပ်ပြီးလူတွေတို့အောင်ခပြေတိန်ဆောင်ရင်းနဲ့နေမကောင်းဖမ်းလာပြီးတော့အသက်ဆုံးရတာ။နောက်ဘေးလူရာကိုပြင်းရင်နဲ့ရင်ခွင်ပိုက်ကလေးငယ်ရောမိခင်မှာရင်းနှစ်သေးဆုံးရတဲ့အဖြစ်အပျက်မျိုးတွေလည်းကြုံတွေ့နေရတဲ့အခြေအနေဖြစ်နေပါတယ်ရှင်။